ဥရောပသမဂ္ဂကိုစတင်တည်ထောင်ခဲ့တဲ့6နိုင်ငံကခေါင်းဆောင်တွေဟာစနေနေ့မနေ့ကဥရောပသမဂ္ဂရဲ့အနာဂတ်အတွက်ဘာလင်မြို့မှာအစည်းအဝေးတရကျင်းပခဲ့ပြီးဗြိတိန်နိုင်ငံအဖွဲ့ဝင်ဖြစ်ကနှုတ်ထွက်ရေးလိုအပ်တဲ့ညှိနှိုင်းဆောင်ရွက်မှုတွေကိုမျက်နှာသမျှအမြန်ဆုံးဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပါတယ်။ဂျာမနီ၊ပြင်သစ်၊အီတလီ၊နယ်သာလန်၊ဘယ်လ်ဂျီယမ်နဲ့လူဇမ်ဘတ်ဝင်ကြီးတွေပူးတွဲကြေညာချက်မှာပြည်ထောင်စုအစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်ပေးဖို့နဲ့ဒီဆုံးဖြတ်ချက်ပေါ်မျက်နှာသမျှမြန်မြန်ပြည်မြအောင်ဆောင်ရွက်ဖို့တောင်းဆိုထားပါတယ်။ဗြိတိန်နှုတ်ထွက်ရေးလုပ်ငန်းကိုစောနိုင်သမျှစောစောစတင်ဖို့ဒီနေ့အဖြစ်တောင်းမတင်ရေးမကြအခြေအနေနဲ့အဆုံးမသတ်စေရဘဲ EU ရဲ့ရှစ်ဆယ်ရမယ့်ခရီးအတွက်ပို့ပြီးတော့အာရုံစိုက်ဆောင်ရွက်သွားနိုင်ရေးအတွက်အခုလိုဆွေးနွေးကြရတာဖြစ်ကြောင်းဂျာမန်နိုင်ငံသားရေးဝန်ကြီး Frank Bolterstein-Meyer ကအစည်းအဝေးပြီးမှပြောပါတယ်။အခုခေါ်ယူတဲ့အစည်းအဝေးဟာဗြိတိန်နှုတ်ထွက်မှုအတွက်တည်ထောင်ခေါ်ယူတဲ့အစည်းအဝေးမဟုတ်ဘဲဒုက္ခသည်အရေးအလုံးလက်မဲ့ပြဿနာနဲ့ဥရောပတုံ့ပြန်ရေးစတဲ့ကိစ္စတွေအပါအဝင်တခြားကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းပြောကြားခဲ့ပါတယ်။ဝန်ကြီးစတိန်မီယာက EU နိုင်ငံတွေအနေနဲ့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ဖြစ်ခဲ့တဲ့ပြည်ပခါတွေကိုရှောင်ရှားမဲ့ EU ဥရောပသမဂ္ဂကိုတည်ထောင်ခဲ့တဲ့စိတ်ထားနဲ့ဆက်ပြီးတော့စီစီလုံးလုံးရှိကြဖို့ကိုလည်းတိုက်တွန်းသွားခဲ့ပါတယ်။